ထိုင်းဆိုရကအခြေခံလုခလာစာတိုးမြင့်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ရွှေပြောင်းလုံသမားအခွင့်အရေးကွန်ရက် MWRN ကကန့်ကွက်စာပေးပို့သွားမယ်လို့သိရပါတယ်ရှင်။အဲ့ဒါကဘယ်လိုပုံစံမျိုးကန့်ကွက်သွားမှာလဲရှင်။
ထိုင်းသမဂ္ဂပေါင်းစုံနဲ့ကျွန်တော်ရွှေပြောင်းလုံသမားအခွင့်အရေးနဲ့ MWRN ပူးပေါင်းပြီးမှကျွန်တော်နှစ်ဆင့်တောင်းဆိုခဲ့တာဒီလောကကြီးအခြေအနေကလည်းအခြေအနေချိန်ခါနဲ့လျော်နေတဲ့လောကကြီးတိုးမြင့်လို့ပူးပေါင်းတောင်းဆိုခဲ့ကြတယ်။အဲ့ဒီနှစ်မှာလည်းကျွန်တော်တို့ဒီအောက်တိုဘာ9ရက်နေ့မှာပဲကျွန်တော်ဖူပေါင်းမှုတောင်းဆိုခဲ့တဲ့ခါမှာတတိယတနင်္ဂနွေလုံးသမတ်ပြည်ကျွန်တော်တောင်းဆိုခဲ့တော့လေပနာမအနေနဲ့ပြီးခဲ့တဲ့16ရက်နေ့ရက်စွန်နဲ့ထိုင်းပြည်ကြီးများအမိန့်ထွက်လာတဲ့အခါမှာသူက49ခန်းကို5ဗတ်73ခန်းကို10ဗတ်နောက်9ခန်းကို10ဗတ်10ခန်းကိုမတူသေးဘူးဆိုတာနဲ့ပတ်သက်ပြီးမှနောက်ထပ်360အထိတတိယညရရှိဖို့အတွက်ဆက်လက်ပြီးစူးစမ်းပြီးဆောင်ရွက်ပြီးတောင်းဆိုကြအောင်မှဖြစ်တယ်လို့ပဲကျွန်တော်ပြောဆိုတာဖြစ်ပါတယ်ခင်ဗျအ
ဲ့ဒီတိုက်တွန်းလာရောဘယ်တော့လောက်ပြေပို့သွားဖို့ရှိပါလဲရှင်
သူရဲ့ဥပဒေအသက်သက်ပြီးဝင်မှာတော့မှ2019ဇန်နဝါရီလနေ့မှာဖြစ်တဲ့အကြောင်းအဲ့ဒီအခြေအနေကိုကျွန်တော်စောင့်ကြည့်ရမှာဖြစ်ပါတယ်အမှန်တကယ်အသက်ဝင်သလားအမှန်တကယ်လုပ်ငန်းချင်းလိုက်နာသလားလိုက်နာခဲ့တဲ့ဆိုရင်တော့မှကျွန်တော်ကဘယ်လိုအခြေအနေမျိုးတွေရှိတယ်လဲဆိုတော့အတင်းကြပ်ကြပ်လေ့လာပြီးမှဆက်လက်ပြီးတောင်းအပ်ပြီးမှဖြစ်ပါတယ်ခင်ဗျာ
ဒါဆိုလို့ရှိရင်ဒီလက်ရှိထိုင်းဆိုရတိုးမြင့်ပေးလိုက်တယ်ဆိုတော့လောက်ခလာစာတွေကနှစ်စဉ်တောင်းဆိုလာခဲ့တဲ့အတွက်ကြောင့်မလို့တိုးမြင့်ပေးလိုက်တာလားဒါမှမဟုတ်ထိုင်းဆိုရကသူတို့ရဲ့ဆုံးဖြတ်ချက်အရာတိုးမြင့်ပေးတာလားရှင
်ပြီးခဲ့တဲ့ကျွန်တော်တို့လောက်အက225ဘက်ကနေ300ကိုပြင်လာတော့သူနိုင်ငံရဲ့နိုင်ငံရေး policy အရသူတို့လောက်တောင်းပေးကြတာဖြစ်ပြီးမှလို့ဒီတစ်ခါတိုးမြင့်ကြီးကတော့ကျွန်တော်တို့ကလက်ရှိအခြေအနေချိန်ခါနဲ့လောက်သားတွေဝင်ငွေနဲ့ကုန်ဒီနှုန်းနေနေမှာကိုက်ညီလို့ရတဲ့ကြောင့်ထိုင်းတနင်္ဂနွေနေ့ဆိုင်ရာတမကရင်နဲ့ကျွန်တော်ချိန်ဖာများစွာဆွေးနွေးပွဲထံရောက်ပြီးမှတကယ်အမှန်တကယ်ဖြစ်တဲ့လောကလာစာဒီလောက်ဖြစ်တဲ့နေဆိုတော့တကယ်တည်းကျွန်တော်စုပေါင်းတောက်ထုတ်လိုက်ခြင်းဖြစ်ပါတယ်အဲ့တော့အစိုးရအနေနဲ့သူ့သဘောနဲ့သူတိုးမြင့်ပြီးလက်ချင်မဟုတ်ပဲကျွန်တော်ထိုင်းလုံသားမြန်မာရွှေပြောင်းလုံသားတွေစုပေါင်းတောက်ထုတ်ခြင်းကတိုးမြင့်ပြီးလက်ချင်ဖြစ်ပါတယ်ခင်ဗျာ
ထိုင်းအစိုးရကဒီလိုမျိုးတိုးမြင့်ပြီးလိုက်တဲ့ခါမှာလောကလာစာတပြေးညီမဟုတ်ဖဲနဲ့သူတို့ရဲ့ခရိုင်လိုက်ဒီလိုမျိုးတိုးမြင့်ပေးတာရောဘာကြောင့်လို့များပြောလဲရှင
်ထိုင်းနိုင်ငံရဲ့လောကလာစာတမန်ထားတဲ့နှုံးသားတွေကခရိုင်တစ်ခုရင်းစီမှာပဲသူတမန်ထားတာရှိပါတယ်ခရိုင်ပေါင်း89ခုမှာတစ်ခုနဲ့တစ်ခုကလောကကတွေမတူညီတာကိုကျွန်တော်တွေ့ရှိရပါတယ်။2012မှာကြမှာတနင်္ဂနွေလုံးတတိယညလောကက300ဆိုတာကိုလည်းကျွန်တော်တွေ့ရှိလာတာဖြစ်တယ်။အဲ့တော့အခုဒီချိန်မှာလည်းကျွန်တော်ကအဲ့လို360ကိုတတိယညရရှိလို့ဆက်လက်ပြီးတောင်းဆိုတဲ့အခါမှာအခုလိုခရိုင်အနက်ခွဲခြားတတ်မှတ်ခြင်းကိုတော့လက်ရှိထိုင်းနိုင်ငံရဲ့စီဝါရေးအခြေအနေကလည်းဟိုအရင်လောက်တအားဖွင့်ပြုတ်တက်နေတဲ့လက္ခဏာမှာမပေါ်ပေါက်သလိုနောက်လက်ရှိခရိုင်တွေရေးချေတတ်မှတ်တဲ့အခါမှာလည်းကွန်ထရိုးလုပ်မှုစွာဝင်ဝင်အကောင့်ဆုံးဒေတာတွေကိုတကယ်တို့မြင်နေနေမှာ10ဘတ်တိတို့မြင်နေကျွန်တော်တွေ့ရှိရပါတယ်အဲ့ဒီမှာလည်းကျွန်တော်နေထိုင်နေတဲ့သမောဆာကွန်ဆိုတဲ့မဟာဆန်ဒေတာပါပါဝင်လာတာကိုကျွန်တော်တွေ့ရှိရတယ်အဲ့တော့ကျွန်တော်သုံးသပ်ကြည့်မယ်ဆိုရင်တော့ထိုင်းနိုင်ငံရဲ့အဓိကအခြေခံကွန်ထရိုးလုပ်မှုအမြင့်မားဆုံးဒေတာတွေကိုရေးချက်သတ်မှတ်ချက်တွေကိုကျွန်တော်သုံးသပ်ပါတယ
်ဒီထိုင်းဆိုရကမတိုးမြင့်မဲနဲ့ထားရှိခဲ့တဲ့ရှစ်ခရိုင်ဆိုတာကကွန်ထရိုးလုပ်မှုမရှိတဲ့ခရိုင်မျိုးတွေကိုခြံထားခဲ့ရလားအဲ့ဒီခရိုင်တွေမှာရောမြန်မာလူသမားတွေများလောက်ကင်နေရမျိုးရှိလားရှင
်ဟုတ်ကဲ့အဲ့ဒီခံရထားခဲ့တဲ့ချက်ကျင်တော့ကွန်ထရိုးလုပ်မှုသွားအမတန်နည်းတဲ့ဒီတာဖြစ်ပြီးပါဟိုကျွန်တော်စက်ရုံအလုပ်ရုံနဲ့အမတန်နည်းပါတဲ့ရှင်ရင်းနဲ့မှပါဝင်နေပါတယ်အဲ့တော့ကွန်ထရိုးလုပ်မှုသွားအပေါ်မှာရှိပြီးသူတို့ကတုံ့ပြန်မှတ်တာဖြစ်တဲ့ကြောင်းအဲ့ဒီတာမှလည်းလောက်တာဥရအမတန်နည်းပါလာတာကိုကျွန်တော်သိရှိရပါတယ်ခင်ဗျာ
ဒီအမြင့်ဆုံးတတ်မှတ်လိုက်တဲ့7ဘတ်မှာရောမြန်မာလူသမားတွေပါဝင်နေတဲ့ခရိုင်တွေလားရှင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဒေတာ9ခုကမြန်မာလူသားအများစုရှိနေတဲ့ဒေတာတွေဖြစ်ပါတယ်ခင်ဗျာ
လက်ရှိကောဒီမြန်မာနိုင်ငံသားတွေအနေနဲ့ထိုင်းအစိုးရကတတ်မှတ်ထားတဲ့လောကတွေအတိုင်းရရှိမှုတွေများရှိနေပါလားရှင်
ကျွန်တော်တိုင်းတဲ့နိုင်ငံလုံးကိုကျွန်တော်ခြုံငုံသုံးသက်တဲ့ခါမှာမူလကပ်ပတ်ထားတဲ့လောကဒုညဆိုတာကလည်းတနေနိုင်ငံလုံးတတိယညီတက်မှတ်ထားတော့လေအချို့အချို့တော့ဝိလံခေါင်းပါဒီတက်ဒီနောက်ခနေဇက်ဒါဒီနဲ့ဆက်ရုံအလို့ရုံအသေးကြီးလေးဒီမှာတော့ဖြင့်ဥပဒေကိုမလိုက်နိုင်သေးပဲဒီနေ့ဒီသုံးရမရသေးတဲ့ဒီတိုက်လည်းရှိနေပါသေးတယ်အခုတက်မှတ်ဒုမြင့်လိုက်တဲ့နှုံသားကိုတော့2019ဇန်နဝါရီလပြည့်နေ့မှာစတင်ဥပဒေရအတက်ဝင်မှာဖြစ်တဲ့ကြောင့်လုပ်ငန်းရှင်တွေနဲ့အမှန်တကယ်လိုက်နာကျင့်သုံးမှုရှိမရှိဆိုတော့လေကျွန်တော်စစ်တမ်းတွေကောက်ယူပြီးမှလိလာသုံးသပ်ပြီးမှဆက်လက်ပြီးအထူးရောက်တော့လည်းကောင်းနိုင်ငံတကာအဖွဲ့အစည်းတွေကဆက်လက်ပူးပေါင်းဆောင်ရွက်ပြီးတမကရည်နဲ့တတိယညီရရှိဖို့ဆက်လက်ကြိုးစားမှာဖြစ်ပါလိမ့်ခင်ဗျာ
အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါ